ကံကိုရီးယားသမ္မတပက်ကယွန်ဟေးနဲ့ဆက်နွယ်တဲ့နိုင်ငံရေးအရှုပ်တော်ပေါ်မှာပါဝင်ပတ်သက်တယ်လို့တန်တရားရှိခံထားရသူ Samsung ကုမ္ပဏီအကြီးအကဲ JY Lee ကိုဖန်ဝါလာထုတ်ဖို့တောင်ကိုရီးယားအထူးအစိုးရရှိနေကတနင်္လာနေ့ဇန်နဝါရီလ16ရက်နေ့အထိရွှေ့ဆိုင်းထားလိုက်ပါတယ်။ဒီအမှုဟာကြီးလွန်းတဲ့အတွက်အခုလိုရက်ရွှေ့ဆန်းလိုက်တာလို့ဆိုပါတယ်။အကျင့်ဖြတ်ချဆမှုကိစ္စအတွက်JY Lee ကိုတောက်ကြနေတော့က22နာရီကြာစစ်ဆေးမင်းမြန်းခဲ့ပြီးဖြစ်ပါတယ်။ကုမ္ပဏီနှစ်ခုပူးပေါင်းရေးအစီအစဉ်အတွက်ထောက်ခံမှုရရှိအောင်လှုပ်ဆောင်တဲ့အနေနဲ့သမရရဲ့မိတ်ဆွေချိုင်ဆုံဆီးကကျောတော်နောက်ကံပေးထားတဲ့စီးပွားရေးလုပ်ငန်းတစ်ခုကို Samsung ကုမ္ပဏီကအမေရိကန်ဒေါ်လာ25သန်းလက်ထိုးခဲ့တဲ့ဆိုပြီးတန်တရားဖြစ်ခံနေရတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံကအေယာမစီးပွားရေးလုပ်ငန်းကုမ္ပဏီကြီးရဲ့အကြီးအကဲကိုဖမ်းရေးမဖမ်းရေးဆိုတဲ့ဆုံးဖြတ်ချက်ကတော့တင်းငွေလုံးနဲ့မှချလိုက်မယ်လို့မျှော်လင့်ထားခဲ့ကြတာပါ။ဒါပေမဲ့အဲ့လိုဆုံးဖြတ်ချက်ချမဲ့ကိစ္စကိုအစိုးရရှေ့နေကတရက်နောက်ဆုတ်လိုက်ပြီးဒီကနေ့တင်းလာနေ့မှချမှတ်မယ်လို့ပြောပါတယ်။သမရပါကင်ဟီရဲ့ထောက်ခံမှုရရှိအောင် Samsung ကုမ္ပဏီကတစိုးလက်ဆောင်ပေးခဲ့တယ်ဆိုတဲ့အထောက်အထားပြနိုင်မပြနိုင်ဆိုတဲ့ကိစ္စဟာဒီအမှုအတွက်အရေးပါတဲ့အချက်ဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။